ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသနေမြေရှင်းလင်းရေးစစ်ဆင်မှုတွေအားလုံးကိုအဆုံးသတ်လိုက်ပါပြီ။ပြည်ပခတ်ဖြစ်ခဲ့တဲ့မောင်တော်ဒေသမှာလုံခြုံရေးအခြေအနေပုံမှန်ဖြစ်လာပြီးလုံလောက်မှုရှိလာတာကြောင့်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်။မောင်တော်ဒေသတွင်စစ်ဆင်ရေးတွေမှာလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်လို့နိုင်ငံတကာအစီရင်ခံစာတွေထွက်ပေါ်လာပြီးမကြာခင်မှာပဲစစ်ဆင်ရေးတွေရပ်လိုက်တဲ့အကြောင်းမြန်မာအစိုးရဘက်ကပြောလာခဲ့တာဖြစ်ပါတယ်။ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်စုံစမ်းတင်ပြထားပါတယ်ရှင်။
အောက်တိုဘာလ9ရက်နေ့ကအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေကိုရပ်တန့်လိုက်ပြီးဖြစ်တယ်လို့အမျိုးသားလုံခြုံရေးဆိုင်ရာကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကနိုင်ငံတကာတပ်အမတ်တွေကိုပြောဆိုခဲ့တာပါ။ပြည်ပခဖြစ်ပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်ရာမှာပါဝင်ခဲ့တဲ့သူတွေနဲ့လက်နက်တွေကိုပြန်လည်ရရှိဖို့စစ်တပ်ကနေမြေရှင်းလင်းရေးလှိမ့်လတာဆောင်ရွက်ခဲ့တာဖြစ်ပြီးတော့အခုဆိုရင်အဲ့ဒီဒေသမှာအခြေအနေတည်ငြိမ်စပြုလာပြီးဖြစ်တယ်လို့သမ္မတရုံးပြောခွင့်ရသူဦးစောထေကပြောပါတယ်။ဒါပေမဲ့လို့နေမြေတည်ငြိမ်အေးချမ်းမှုရောက်ဖို့အတွက်လုံခြုံရေးတပ်တွေကဆက်လက်တာဝန်ယူထားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီက
တော့ကျွန်တော်နေမြေရှင်းလင်းရေးဆောက်ပြီးတော့လုပ်တဲ့ရေတက်ကအဲ့ဒီအကြမ်းဖက်တိုက်ခိုက်မှုမှာပါတဲ့လူတွေကကြားဖို့နောက်တစ်ချက်ကပါသွားတဲ့လက်နက်တွေကြားဖို့အခုနောက်ပိုင်းမှာကျွန်တော်တို့ဟိုဖမ်းအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်တဲ့လူတွေထိုက်တဲ့လောက်ပေါ့နော်ဆန်စီယာမီကြားတယ်အရေးကြီးပါတယ်ရှိတယ်လက်နက်တွေလည်းအတန်အသင့်ပြန်ရတယ်အဲ့ဒီပုံမှန်မျိုးတူပြီးတော့အခုနေမြေဒေသရဲ့အဓိကအခုတောင်းနေတဲ့အခြေအနေကပါလဲဆိုတော့တည်ငြိမ်ရေးကြိုင်းတဲ့ဥပဒေစိုးမိုးရေးကိစ္စအဲ့ဒါတွေလောက်တာဖြစ်တယ်ပြီးတော့တမလို့လည်းရင်းနဲ့ပေါင်းပြီးလုပ်နေတဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးဆိုတာကမရှိတော့ဘူ
း
အခုလုပ်နေတာရဲတပ်ဖွဲ့ရပဲလုံခြုံရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေလုပ်နေတာဖြစ်တယ
်နေမြေရှင်းလင်းရေးဆောင်ရွက်မှုတွေကိုဇန်နဝါရီလလက်ကုံပိုင်းကကရပ်တန့်လိုက်တာဖြစ်တယ်လို့ဦးစောထေကပြောပါတယ်မောင်တော်ဒေတာကလုံခြုံရေးအခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်အဲ့ဒီဒေတာကိုမကြသေးမီရပ်ပိုင်းအတွင်းတွားရောက်ခဲ့တဲ့ဦးမင်းအောင်ကအခုလိုပြောပါတယ
်ပုံခဲ့တဲ့2ရက်3ရက်ကကျွန်တော်ပူတီတောင်နဲ့မောင်တော်ကိုရောက်တယ်ကဒီအေးအေးချမ်းချမ်းပဲတွားလာလှုပ်ရှားနေတာတွေ့တယ်ကဘာမှကျွန်တော်တို့တွားတဲ့နေရာမှာလေလုံခြုံရေးယူပြီးတွားတာလည်းမရှိဘူးကျွန်တော်တို့ဒီမြို့လုပ်ငန်းတွေရွာမှာလုပ်ငန်းလေးတွေလုပ်နေတာတွေစီမံကိန်းလုပ်ငန်းလေးတွေတွားပြီးကြည့်တာပေါ့နော်ဒီတိုင်းပဲအပီဒူရေရလေဟိုမွတ်စလင်အတိုင်းဝိုင်းဆိုလေဒီတိုင်းပဲသွားလာလှုပ်ရှားနေတာတွေရွာတွေမှာတွေ့ပါတယ်ဗျပုံမှန်ပါပဲအကုန်လုံးဘာမှစိုးရင်ကြောင်ကြတဲ့ပုံတွေတော့မရှိပါဘူ
းနေကြာဆောင်တက်တွေကိုအကျန်းဖက်တိုက်ခိုက်ခဲ့ရကနေအစာပြုခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသကအကျန်းဖက်မှုတွေကြောင့်မွတ်စလင်အတိုင်းဝိုင်း6000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုထွက်ပြေးတင်းရှောင်ခဲ့ရတယ်လို့ကုလသမဂ္ဂကခံမှန်ပြောဆိုထားပါတယ်ဒီဒေသတဝိုင်းမှာစစ်တပ်ကနေမြေရှင်းလင်းရေးတစ်ချောင်းလုံးလှုပ်ဆောင်ခဲ့ပြီးဒေသခွန်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာနိုင်ငံတကာအတိုင်းအဝန်ကဝေဖန်ခဲ့ကြတာပါဒါပေမဲ့လို့ဒီဆွဆွဲမှုတွေဟာချက်ကားပြောဆိုမှုတွေဖြစ်တယ်လို့အစိုးရစုံစမ်းကော်မရှင်အဖွဲ့ဝင်တွေကတုံ့ပြန်ထားပါတယ်ဒါပေမဲ့လည်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တိုင်တွယ်မှုနဲ့ပတ်သက်လို့စစ်တပ်ရောရဲတပ်ဖွဲ့ဝင်အတွင်းမှာပါဌာနတွင်းစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမမမကန်လုပ်မှုတွေအပေါ်မှာတာဝန်ရှိသူတွေကိုရည်ယူသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်စစ်တပ်နေမြေရှင်းလင်းလှုပ်ဆောင်မှုတွေကိုရပ်တန့်လိုက်ပြီးဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကတန်တမန်တွေကိုတွစ်ဆုံပြီးပြောကြားလိုက်တာဟာနိုင်ငံတကာရဲ့ဖိအားကြောင့်လားဆိုတာကိုတော့ဦးစောထေကညှင်းဆန်ပါတယ
်နိုင်ငံတကာဝေဖန်မှုတွေနဲ့ပတ်သက်တာကတော့ဒါတပ်မတော်ကတပ်မတော်ရဲ့စစ်ဆေးရေးဖွဲ့ဖွဲ့တာလေဒေတာဖွဲ့ကအဲဒီဒေတာဖွဲ့နဲ့ဆိုင်တဲ့အဖွဲ့ဖွဲ့တာလေလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒုတိယသမ္မတဦးစီးရဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့တာလေဒါတွေဖွဲ့ပြီးတော့ဆောင်ရွက်နေတယ်ဒါကတော့တပ်မတော်ကနေပြည်တော်ဒေသအခြေအနေပေါ်မူတည်ပြီးတော့အခြေအနေပုံမကောင်းမလာနိုင်တဲ့လာလာနဲ့များကျွန်တော်144ကိုကျုပ်သိမ်းပေးမယ်ဆိုတာပြောထားပြီးသားဖြစ်ပါ
လက်ရှိအချိန်မှာနိုင်ငံတကာရဲ့ဝေဖန်မှုတွေကိုတုံ့ပြန်သွားဖို့ဒုသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဟာအဲ့ဒီဒေသကိုထပ်မံကွန်ဆင်လေ့လာမှုတွေလုပ်နေပါတယ်။ဒါပေမဲ့လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကတော့အဲ့ဒီဒေသကိုလွတ်လပ်တဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကိုတွားရောက်စစ်ဆေးခွင့်ပြုဖို့အာဏာပိုင်အဖွဲ့အစည်းတွေကိုတောင်းဆိုထားပါတယ်ခင်ဗျာ။